Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာအပြီလ18ရက်မြန်မာနစ်စန်တရဲ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းလိုမီတာ32နဲ့လိုင်းလိုမီတာ51တို့အပြင်လိုင်းလိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့စစ်ကောင်စီကဒီကနေ့လွတ်ပေးလိုက်တဲ့အကျဉ်းသား1600ကျော်ထဲမှာနိုင်ငံရေးအကျဉ်းသားတွေမပါပါဘူးဂျိုးဘိုင်ဒန်ဟာရှစ်တောင်အာရှခေါင်းဆောင်နေတဲ့လာမယ့်မေလ12ရက်နဲ့13ရက်တို့မှာတွေ့ဆုံပါမယ်ဗာတီကန်မှာစနေနေ့ကကျင်းပခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းယူကရိန်းအရေးအပြင်မြမအရေးပါပိုဟမ်မီဖရန်စစ်ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းဖိတ်ပုတ်ချက်တွေမှာဆိုရင်တော့
Вы в Ульбаште живу, а вон около меня люди, які про тварин.
Юкрейнсі поэджаў, люди демакаве, стрейсанне ва, не чай і кэ чоні яре чаў, дрема апісо на сіньябаме. Ай намаро, лебно ма чон шапабуне інсайні яра, юкрейнсі поэга, нэганага агата сканго якала ніре чауне, кабаджі пунуе муга, чамуйдуе го мику ата ніре інніяго, кэ чон зіре чаў, дрем саумари тимпі апитома ба. Апасі нганаре ма суйно, ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကသုတအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုတင်ပြပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးကြအောင်မခင်ဗျာ
စစ်ကောင်စီကလွှတ်လိုက်တဲ့အကျဉ်းသား1600ကျော်ထဲမှာရာဇဝတ်မှုကျူးလွန်သူတွေကိုလွှတ်လိုက်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေမပါသလိုလွှတ်လိုက်တဲ့အထက်မှာနိုင်ငံခြားသားတွေပါဝင်နေတဲ့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက္ခရှင်တန်လည်းမပါဝင်ရပါဘူးနိုင်ငံရေးမှုနဲ့ဆန္ဒပြကန့်ကွက်ကြသူတွေကိုလွှတ်လိုက်တဲ့အထက်မှာမပါပါဘူးလို့အင်းစိတ်ချေထောင်အရာရှိသူက AFP သတင်းဌာနကိုပြောပါတယ်လွှတ်လိုက်တဲ့အထက်မှာကိုယ်မိတ်ဆွေတာချင်းပါမလားလို့အင်းစိတ်ချေထောင်မှာလာဆောင်ကြတဲ့မိသားစုဝင်တွေကလူတရာကျော်ရှိပါတယ်စစ်ဆိုးရရဲ့လူငင်းတက်တာကွင်းနဲ့လွှတ်လိုက်တဲ့အချင်းသား1619ယောက်ရှိပြီးနိုင်ငံသား42ယောက်ပါဝင်ပါတယ်လွှတ်လိုက်တဲ့လူတွေဟာနောက်ထပ်ကြည့်မှုကျွလို့ရင်ရခင်ချမှတ်ခဲ့တဲ့ပြစ်တာကိုလည်းတပေါင်းနဲ့ပြန်လဲကြခံရမယ်လို့ဆိုပါတယ်။တစ်တကူမှာကွဲလွန်သူဥနုနဲ့ဥနေဝင်အပါဝင်ရခင်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ခေါင်းဆောင်တွေနဲ့ဗိုလ်ချုပ်မူကြီးစောမောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့တကွစစ်ဘုဟောင်းတွေနဲ့အမှုပညာရှင်တို့ကိုလည်းနိုင်ငံတော်ဘွယ်ဒူးဂုံလူတွေကိုချီးမြှင့်လိုက်ပါတယ်။မကြာခင်တုန်းကလည်းအမှုပညာရှင်အများကြီးကိုဘွယ်ဒူးတွေချီးမြှင့်ခဲ့ပြီးမှပြန်လဲရုပ်သိမ်းတာတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်ကြီးတာယာဝါကျော်ရေးနဲ့တိုင်းပြည်စားရည်ရိတ်ခါပေါ်များရေးကိုအမျိုးသားရေးကြီးမှန်းချက်နဲ့အဖြစ်ထားရှိကြိုးပမ်းသွားမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့ရဲ့နှစ်သစ်မင်းကွန်းမှာပြောကြားသွားပါတယ်။စစ်ကောင်စီရဲ့စီးပွားရေးကင်ပြမှုပေါ်ပြည်တွင်းပြည်ပယုံကြည်မှုနှေးပါနေတာကိုဘလို့ပြင်ဆင်သွားမလဲဆိုတာကိုတော့ပြောမသွားသလိုနိုင်ငံသားငွေကြေးလဲလှယ်မှုနှုံးထားတွေတက်နေပြီးကုန်စည်နှုန်းတွေမြင့်မားနေတာကိုလည်းဘလို့ကင်ပြသွားမယ်ဆိုတဲ့အတိအကျတဲ့အစီအစဉ်ကြီးညာသွားတာကိုလည်းနှစ်ကူးမှာမတွေ့ရပါဘူး။စစ်ကောင်စီရဲ့စီးပွားရေးမူဝါဒမှာတည်လာတဲ့မူဝါဒကတော့အာဏာနဲ့ငွေကြေးထိန်းချုပ်ရေးမူဝါဒပဲဖြစ်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့တောင်အာရှနိုင်ငံများရဲ့ခေါင်းဆောင်တွေကိုလာမယ့်မေလ12ရက်နဲ့13ရက်မှာအင်ရှင်ဖြစ်တွေ့ဆုံမှာဖြစ်ကြောင်းအင်ဂျီရောကစနေနေ့ကပြောကြားပါတယ်။ဒီထိပ်သီးညီလာခံဟာအမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ကြာဆက်ဆံရေးအထိမ်းအမှတ်ဖြစ်သလိုအရှေ့တောင်အာရှရဲ့ခိုင်မာအားထားရတဲ့လှုပ်ဖော်ကိစ္စဖြစ်ဖြစ်အမေရိကန်နိုင်ငံကဆက်လက်ရည်တည်ရေးဟာဘိုင်ဒန်ဟဲရစ်အစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့အင်ဂျီရောပြောရေးဆိုဝင်ရှိသူဂျန်ဆာကီကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ရုရှားကယူကရိန်းကိုတိုက်ခိုက်တဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်ဟာဥရောပနဲ့ပိုအလုံးလုံးနေရပေမဲ့အရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသဟာအမေရိကန်အလေးထားတဲ့ဒေသဖြစ်ကြောင်းပြီးခဲ့တဲ့လကလာရောက်ခဲ့တဲ့စင်ကာပူဝန်ကြီးချုပ်လီဆင်လုံးကိုလည်းသမ္မတဘိုင်ဒန်ကပြောခဲ့ပါသေးတယ်။မူလကဒီထိပ်သီးညီလာခံကိုမတ်လမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အာဆီယံခေါင်းဆောင်တချို့မှာအားမလတ်တဲ့အတွက်မေလကိုနောက်ဆုတ်ခဲ့ရတာဖြစ်ပါတယ်။အချက်၅ချက်သောဘောလူညီချက်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်နေတာကြောင့်အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံအနေနဲ့နိုင်ငံရေးစစ်မဟုတ်တဲ့ကိုယ်စားလှယ်ကိုပဲတက်ရောက်ခွင့်ပြုထားပါတယ်။အနာဂတ်မှာရုရှားဒါမှမဟုတ်တရုတ်လိုရန်သူနဲ့တိုက်ခိုက်ရမယ့်အနာဂတ်တိုက်ပွဲတွေအတွက် ယူကရိန်းစစ်ဘက်ကရတဲ့သင်္ကန်းစာတွေကိုအသုံးပြုပြီးအမေရိကန်စစ်တပ်ဟာသူ့စစ်သားတွေကိုလေ့ကျင့်ပြင်ဆင်ပေးနေပါတယ်။ဒီလာလေ့ကျင့်ရမှာစစ်ကူးနဲ့ဖန်တီးထားတဲ့မြို့ကိုရန်သူကတိုက်ပိုက်ထားပြီးအမေရိကန်ကတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့လူမှုမီဒီယာတွေကနေမှန်မှန်ပြောနေတဲ့အခြေအနေကိုလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။လာမယ့်လမှာတော့မြို့တစ်မြို့ကိုအောင်နိုင်ဖို့ဒ ပုံစံအသစ်တက်ကိုစမ်းသပ်ပြစ်လို့ရပါဘျော်ကိုရီးယားကောင်ဆောင်ကင်ချောင်အားကကြည့်ရှုခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကတင်းငွေနေကပြောပါတယ်။ကန်ဂျီဘုံမှာဒုံးကျည်ကြည်ရင်ကနေတာတို့ပြစ်ဖြစ်ဟန်ရှိတဲ့လက်နက်ကိုပြစ်လို့လိုက်တာဖြစ်ပြီးတပ်ပုတ်ကိုရိုဒေါင်းစင်မွန်တရင်စာကဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နီပြည့်ရဲ့ပိုင်းဆိုင်ရာနျူကလ িয়ার စစ်စင်ရေးတရားဖို့နဲ့ပြအားကိုမတူကွပြခွဲဖြန့်နိုင်ဖို့အတွက်ဒီပြစ်လို့စမ်းသပ်ချက်ဟာအရေးကြီးတယ်လို့သတင်းကပြောပါတယ်။ဆန္ဒနဲ့ညနေ6နာရီမှာဒုံးကျည်20ပြစ်လို့ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းပြောပါတယ်။25ကီလိုမီတာအမြင့်ကသွားခဲ့ပြီးအကွာအဝေးကီလိုတရားတဆယ်မီတာရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။မကြသေးပြီကပြစ်လို့စမ်းသပ်ခဲ့တဲ့တာတို့ပြစ
American တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညပိုင်းတိုမီတာ25 kHz 7783ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါဗာတီကန်စိတ်ပီတာယဉ်ကျေးမှာစနေနေ့ညကကျင်းပခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းယူကရိန်းအရေးပါလက်စတိုင်းအရေးကိစ္စအပြင်မြမအရေးကိစ္စတွေအတွက်ပါပုပ်ယဟန်မင်းကြီးဖရန်စစ်ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်ကမ္ဘာအရေးရက်ကတိုင်းပြည်တချို့ကိုအမြင်နဲ့တကွဖော်ပြခဲ့ရမှာမြမနိုင်ငံကပဋိပက္ခတွေအတွင်းဒုက္ခခံစားနေရသူတွေအတွက်ပါပုပ်ယဟန်မင်းကြီးကဆုမွန်ကောင်းတောင်းပေးခဲ့ပါတယ်စစ်ပွဲရဲ့ထိတ်လန့်ပွဲကောင်းတဲ့ယနေ့ကာလမှာငင်းကြဲရေးအတွက်ဆောင်ရွက်လှုပ်ရှားကြဖို့လေပုပ်ယဟန်မင်းကြီးကပန်ကြားခဲ့ပါတယ်။သူ့မိကွန်းအစုံမှာတော့အခမ်းအနားတွင်ရှေ့တန်းမှာထိုင်နေတဲ့ယူကရိန်းလွှတ်တော်အမတ်၃ဦးနဲ့ရုရှားသိမ်းပိုက်ထားတဲ့မယ်လီတိုပိုလ်ရဲ့မြို့တော်ဝင်တို့ကိုတိုက်ရိုက်ရည်ရွယ်ပြီးယူကရိန်းအတွက်ဆုတောင်းပေးပါတယ်
။ Inquisto Rujo che voi vivete signor sindaco
စစ်ပွဲရဲ့အမှောင်တုတွေရက်ဆက်တန်းကျုံမှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံသားတွေအတွက်ကျွန်ုပ်တို့အားလုံးအတူတကွဒီညမှာဆုတောင်းပေးနေပါတယ်။ဆင်းရဲဒုက္ခအားလုံးအတွက်ဆုတောင်းပေးနေပြီးကျွန်ုပ်တို့ပေးနိုင်တာကယူကရိန်းပြည်သူတွေနဲ့အတူရပ်တည်ပြီးဆုတောင်းမှုပဲဖြစ်ပါတယ်လို့ပြောသွားတာပါ။ပုံရဟမင်းကြီးဖရန်စစ်အနေနဲ့ယူကရိန်းပေါ်ရုရှားကျူကျော်စစ်ကိုတိုက်ရိုက်ရင်ညွှန်းပြောကြတာမျိုးမရှိပေမဲ့ငင်းကြဲရေးအတွက်ဆေးဆက်နှိမ့်နိုင်ဖို့ Easter အဖြစ်ခဲ့ရစဲရေးဆိုပြီးတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမြို့တော် Kiev နဲ့ယူကရိန်းနိုင်ငံအနောက်ဘက်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့တိုက်ခိုက်မှုကိုပြန်ပြီးစတင်ချိန်မှာတော့ပုပ်ယဟန်မင်းကြီးရဲ့တောင်းဆိုချက်ဟာအချိန်ကြီးဖြစ်ခဲ့ရပါတယ်။တူနီရှားနိုင်ငံဂါပစ်ကမ်းလွန်မှာရေနံတန်ချိန်တစ်ထောင်ကျော်တင်ဆောင်လာတဲ့ကုန်တင်သင်္ဘောတစ်စင်းနစ်မြုပ်သွားပြီးတဲ့နောက်တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ရေးအကူအညီတွေပေးမယ်လို့နိုင်ငံတချို့ကကန့်လန့်ထားကြောင်းတူနီရှားကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါရယ်အီကွေတိုရီယယ်ဂီနီကနေမော်တာကျွန်းနိုင်ငံကိုဥတီသွားနေတဲ့သင်္ဘောဟာတောက်ကြနေမှာနစ်မြုပ်ခဲ့တာပါသင်္ဘောသား9ဦးလုံးကိုတူနီရှားရေတပ်ကကယ်ဆယ်နိုင်ခဲ့ပါရယ်လောင်စာစီတန်ချိန်950ကနေ1000ကျားတည်ဆောင်လာတဲ့အဲ့ဒီတင်မောဟာဂါပစ်ကန်လွန်နဲ့ခုနှစ်မိုင်အကွာကနေဘေးအန္တရာယ်ကျရောက်နေတဲ့ရေးပေါ်ခေါ်ဆိုမှုကိုတူနီရှားရေတပ်ကတုံ့ပြန်ခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်တရုတ်ရဲ့ကက်ရောဂါလုံးဝကင်းစင်ရေးချီကပ်မှုနဲ့ဟောင်ကောင်ရဲ့ခမန်းရခတ်တဲ့ကိုဗစ် -19 ထိန်းချုပ်ရေးမူဝါဒတွေကြောင့်ဟောင်ကောင်ဒေသခံတွေဟာဖိအားတွေပိုပြီးတိုးလာတယ်လို့ခန့်စားနေရကြောင်းပြောဆိုနေကြပါရယ်ဆေးရုံတွေမှာလူတွေအလောင်းတွေနဲ့ပြည်နေတဲ့တရင်တွေမိုးရွာနေပေမဲ့ဆေးရုံပြည်ဘက်ကရင်တွေမှာလည်းတက်ကြီးရွယ်ဦးတွေနဲ့ပြည်နေတာရာသီဥတုအင်းနေပေမဲ့ PCR စစ်ဆေးဖို့တန်းစီနေတဲ့လူတန်းရှည်ကြီးတွေအစိုးရကွာရန်တင်းအဆောက်အုံတွေမှာ လင်းလျူရှုမှုနဲ့ပတ်သက်တဲ့တိုင်ကြားချက်တွေဟာပြီးခဲ့တဲ့3လအတွင်းဟောင်ကောင်သတင်းစာကောင်းချီးပိုင်းတွေမှာတွေ့မြင်ခဲ့ကြရပါတယ်။ဟောင်ကောင်မှာမတ်လအစောပိုင်းကာလသေဆုံးမှုဟာကမ္ဘာတဝန်းကိုဗစ်သေဆုံးမှုနှုန်းအမြင့်မားဆုံးဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။တရုတ်နိုင်ငံ China Eastern လေကြောင်းလိုင်းဟာ Boeing 737-800 ခီးသည်တင်လေယာဉ်ကိုတနင်္ဂနွေနေ့ကပြန်လည်ပြေးဆွဲခဲ့တယ်လို့လေကြောင်းပြန်တမ်းမှုခြေရာကအချက်လက်တွေရသိရပါတယ်။ပြီးခဲ့တဲ့ match လအတွင်းက China Eastern လေကြောင်းပိုင်ခီးသည်တင်လေယာဉ်တစ်စင်းပြတ်ကျခဲ့ပြီးတဲ့နောက်လေကြောင်းလိုင်းအနေနဲ့သတင်းပတ်အနည်းငယ်အကြားလေယာဉ်ခီးစဉ်တွေကိုရပ်တန့်ခဲ့တာပါ။ match လ27ရက်နေ့ကခုမိန်နဲ့ကွန်ဂျုံကိုပြန်တန်းနေတဲ့ China Eastern လေကြောင်းပိုင် MU 5735ဟာတောင်ဆောင်ပေါ်ကိုပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်လိုက်ပါလာသူ132ဦးလုံးသေဆုံးခဲ့ပါတယ်။အဲ့ဒီသေဆုံးတဲ့အထဲမှာမြန်မာနိုင်ငံကကချင်လူမျိုးချို့လည်းပါဝင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကျော်အတွင်းတရုတ်နိုင်ငံမှာအသေးအပြောက်အများဆုံးလေယာဉ်ပြတ်ကျမှုဖြစ်ပြီးအကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မအင်ဂျင်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်အမေရိကန်တန်းကနေတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ယူကရိန်းစစ်ပွဲကြောင့်လူတွေတင်တာမကပဲတရိတ်ဆန်တွေမှာနေထိုင်ရေးခက်ခဲကြုံနေရတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ခြင်းကစပြီးယူကရိန်းပြည်သူတန်ပေါင်းများစွာသူတို့ရဲ့အိုးအိမ်တွေကနေထွက်ပြေးခဲ့ကြပြီးအိမ်မှာမွေးထားတဲ့တရိတ်ဆန်တွေကိုလည်းဂီဟာတွေနဲ့တရိတ်ဆန်ယုံတွေမှာထားခဲ့ကြပါတယ်။အခုဆိုရင်အဲ့ဒီအကောင်လေးတွေကိုဆောင်းလျှောက်ဖို့ကပရဟိတအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ်မှာမူတည်နေပါတယ်။ပြည်သူသတင်းတော့မာရီယာဖရုစ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။ဒီသတင်းဆောင်ပါမှာကြည့်ရှုသူတွေအတွက်စိတ်အနှောက်အယှက်ဖြစ်စရာပုံရိပ်တွေပါဝင်နိုင်တယ်ဆိုတာကိုကြိုတင်အသိပေးရပါတယ်ခင
်ဗျ။ဒီကတဲ့ဖေဗရူလာကစပြီးတော့ Arena Shark Choke နဲ့သူ့မိသားစုဟာခမောင်းနဲ့ Ski Data မှာရှိတဲ့သူတို့ရဲ့အိမ်မှာလူ60ကျော်အတွက်နေစရာနေရာတွေပေးလာခဲ့တာဖြစ်ပါတယ်။လူတိုင်းလူလူကအနောက်ဘက်ကိုဥတီသွားနေကြတာဖြစ်ပြီးတော့အများစုကတော့သူတို့နဲ့အတူသူတို့ရဲ့အိမ်ဝေးတိရစ္ဆာန်လေးတွေကိုပါခေါ်လာခဲ့ကြတာဖြစ်ပါတယ်။
Своей бульбашце живу, але навколо в мене люди, які про тварин.
Чима дарі не ті бау. Чима га ку ауэн вайн лі дэма бе нэра чан лэ пшэн наймаре. Дарі мэ, чима нама дуй ярэ дуй алун гаро, дуро муэ тарэ эй муэ тарэй сан лі рэгу, дуро я мі та зу вэнэ лу бэ, сау шау чара ба.
Дай мэ, дон мэ мя гара дуро муэ тарэ трэй сан лі рэгу, та бі ро тва чара элу, кэ мю ма, мі та зу нэ ту, лу рэ дам га агу ка ма трэй сан лі гува, куньи пэ нэ дэ, кэ мю га, Maria Bondarenko ga pyo bare.
Mne zdayetsya, chto yekso ty vzyal na sobe odpovedalnost, nari
ko ta mo yulai de, so yin no ko ma shin yakki wo ma phit de du re ko sinza ya me lo juma tin mare. Akak khe thon achein ma daw da ga de ke mhan mare.
PMU ga Pride lou kain du Dimitro Revenue ga ro tacha Pride lou du re ne paung pi lo son pye khan ya de traitsan le re ko kunyi bo Zoo Patrol so de lou shao mu ko sa tin lai bare. သူပြောတာကတော့တချို့တွေကသူတို့ရပိုင်းအတွက်မှာပြန်ရောက်လာမယ်အထင်နဲ့အဲ့ဒီတရိတ်ဆန်လေးတွေကိုထားခဲ့ကြတာလို့ဆိုပါတယ
်သူ3 ని ဘူ827 ဇယောသူ800
ဒီမှာမွေးထားတဲ့တရိတ်ဆန်လေးတွေကြံခဲ့တယ်ဆိုရင်သူတို့အနေနဲ့အခါကျွေးမယ်မယူပဲလွတ်ပေးမယ်လို့အင်တာနက်အွန်လိုင်းပေါ်မှာ post တစ်ခုကိုကျွန်တော်တင်လိုက်တယ်အဲ့လိုတင်ပြီး3ရက်အတွင်းမှာပဲကျွန်တော်တို့ကိုပြောလာတဲ့လူ829ယောက်ရှိတယ်ဒါကဘာပြလဲဆိုရင်လူ829ယောက်ကသူတို့ခွေးတွေကြောင်တွေကိုအိမ်မှာထားခဲ့ရတယ်ဆိုတာပြနေပါတယ်ရောက်ကတခုမှဆိုရင်တော့တအိမ်စီမှာနှစ်ကောင်သုံးကောင်လောက်ကျန်ခဲ့တဲ့တိုက်ခန်းတွေတော့ရှိပါတယ
်။ကမ္ဘာပေါ်ကတချို့အဖွဲ့အစည်းတွေကလည်းယူကရိန်းပြည်သူတွေနဲ့သူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေရုရှားရဲ့ကြီးကျော်စစ်ကောင်တွေလုံမြောက်နိုင်ဖို့အတွက်ကူညီနေကြပါတယ်။အဲဒီထဲမှာအမေရိကန်ခြေစိုက်နိုင်ငံတကာတိရစ္ဆာန်ပြည်သူစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ I4 လည်းပါဝင်ပြီးတော့သူတို့ကယူကရိန်းနဲ့ပိုလန်နယ်စပ်မှာအကူအညီပေးခန်းတွေကိုဖွင့်ထားပါတယ်။
There aren't great statistics about all of the animals.
Ukraine နဲ့ Poland ကိုဝင်လာတဲ့လူတွေနဲ့တိရစ္ဆာန်တွေအကုန်လုံးရဲ့စရင်စရာတွေတော့မရှိပါဘူး။ဒါပေမဲ့တနည်းကိုခံမှန်းချေအားဖြင့်လူ 7,000 လောက်ဝင်လာတယ်လို့ကြားပြီး Poland နိုင်ငံထဲကိုဝင်လာတဲ့တိရစ္ဆာန်လေးတွေကတနည်းကို900ကနေ600လောက်ရှိတယ်လို့ကျွန်မတို့ယုံကြည်ပါတယ
်။ဒီထဲမှာတချို့တွေကိုလည်းမကယ်နိုင်တာတွေရှိခဲ့ပါတယ်။ Kiev ဒေသကရုရှားတပ်ဖွဲ့တွေတလကျော်လောက်သိမ်းထားတဲ့ ဗိုလိုဒီယန်ကစီဝင်ဆောင်ရှောက်ရေးကြရမှာဆိုရင်အထဲမှာ၅ဘက်လောက်အစာနဲ့ရေမရပဲပိတ်မိနေတဲ့တိရစ္ဆာန်485ကောင်ရှိပြီးတော့ဒီထဲက150လောက်ပဲရှင်တယ်လို့ယူကရိန်းနိုင်ငံကတိရစ္ဆာန်ခွင့်ရေးကာကွယ်ဆောင်ရှောက်နေတဲ့ UA Animal အဖွဲ့ကပြောပါတယ်ဥရောပတိရစ္ဆာန်ယူနဲ့၅ပြားတိုင်းများအတင်းက KF Kharkiv နဲ့မိုက်ကိုလစ်မြို့မှာရှိတဲ့တိရစ္ဆာန်ယူကအကောင်တွေကိုကယ်တင်နိုင်ဖို့အတွက်လှုပ်ဆောင်နေပြီးတော့အကူအညီတွေပေးဖို့အတွက်လည်းရန်ပုံငွေတွေကောက်နေပါတယ
် are likely to need a lot of support once the war is over.
ဆီဂျီပြီးသွားရင်တော့တလေးဆန်ယုံလေးဟာအကူအညီတွေအများကြီးလိုလာနိုင်ပါတယ်။ဒါကြောင့်ကျမတို့ကလည်းရန်မုံငွေထဲမှာအဲ့ဒီငွေအတွက်ကိုထည့်စင်းစားနေပြီးအဲ့ဒီငွေတွေကိုတလေးဆန်ယုံလေးတို့ဘာသာတို့ပြန်ပြီးတော့ရက်တည်နိုင်အောင်နောက်ပြီးတော့လှောင်ရင်းတွေပြန်ပြီးတည်ဆောက်နိုင်မှုနဲ့တလေးဆန်လေးတွေပြန်ပြီးနလန်ထူလာနိုင်မှုအတွက်သုံးသွားမှာဖြစ်ပါတယ်ရှင်
။နိုင်ငံကအဖွဲ့အစည်းတွေနဲ့ယူကရိန်းနိုင်ငံကပရိုက်တာလုပ်ကိုင်သူတွေပေါင်းပြီးတော့တိရစ္ဆာန်တွေရာနဲ့ချီကယ်တင်ခဲ့ပြီးတော့ဆက်ပြီးတော့လဲစစ်ပွဲဖြစ်နေကြတဲ့ကာလပတ်လုံးတိရစ္ဆာန်တွေကိုကယ်တင်နိုင်ဖို့အတွက်စီစဉ်နေပါတယ်ခင်ဗျာ
။ပွေရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့လက်ဘလွန်နိုင်ငံမှာဂျုံရှားပါမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုပြောပြချင်ပါတယ်။ဂျုံရှားပါလာတာနဲ့နိုင်ငံခြားအရန်ငွေပြတ်လပ်လာနေတာတွေကလက်ဘလွန်နိုင်ငံမှာပေါင်းမှုရှားပါတဲ့ပြဿနာအစ်တစ်ခုထပ်တိုးလာနေပါတယ်။လက်ဘလွန်မှာအခုတလောရင်ဆိုင်နေရတဲ့အဓိကစားတောက်ကုန်ရှားပါမှုအကြောင်းAP သတင်းဆောင်မကိုပြောပြပေးကြပါခင်ဗျာ။ဂျုံနဲ့နိုင်ငံများအရန်ငွေရှားပါမှုတွေကြောင့်နေရာပင်လယ်နိုင်ငံငယ်တစ်ခုဖြစ်တဲ့လေဘနွန်နိုင်ငံတွင်းကြီးမားတဲ့ကြေးရိုင်းမှုတွေဖြစ်ပေါ်နေပါတယ်။ AP လဆင်းရဲနေကမြို့တော်ဘေရုတ်မှာရှိတဲ့ပေါမွန်ဆန်ရှိမှာပေါမွန်ဝယ်ဖို့လူတွေတန်းစီနေကြပါတယ်။ပေါမွန်ဝယ်ယူသူအာယာတာဟီနီကသူမရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်။ဂျေတူမလာအစ်ခဘန်ဂျေဒါမ်တဲလရပ်တာဇရီဘီတလာလေ
ပေါမွန်ဝယ်ဖို့ကျမရောက်လာပေမဲ့မတွေ့ပါဘူး။တအိတ်တော့ဝယ်ခွင့်ရှိမယ်ပြောပါတယ်။ကျမတို့အိမ်မှာမိသားစုနှစ်စုနေပါတယ်မိသားစုတစ်ခုမှာလူခဏယောက်ပါဒီတအိတ်ထဲနဲ့တော့အလုံးမဖြစ်ပါဘူးဈေးတင်ရောက်ဖို့အတွက်သူတို့ဂျုံတွေကိုဖွက်ထားကြပါတယ
်လက်ဘလွန်နိုင်ငံမှာမတည်ငြိမ်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့2019ခုနှစ်ကစလို့နိုင်ငံခြားအရန်ငွေရှားပါလာနေတဲ့အတွက်နိုင်ငံတော်ဗဟိုဘဏ်ကပြပကတင်သွင်းတဲ့ဂျုံအကျွေးတွေမပေးနိုင်ပဲဖြစ်နေကြတာပါလက်တလောဖြစ်ပေါ်နေတဲ့အခက်အခဲတွေနဲ့ပတ်သက်လို့ပေါမုတ်ဆက်ယုံပိုင်ရှင်တူဖြစ်သူဘာချာဘူဘက်စတာဆုလို့ရှင်းပြပါတယ်
كل يوم ما في ازمه قمح كقمح قمح في كثير
كلو جون بيتنا ما تتدي وا بو سيت كان نه سيت اون ني ما جون ني ماي شي وا ده بيتنا كا ثوب بات ngui يا ده جون ني ما يا ده جون ما بو بان تيموري بو ما شي ني ده جون ني كو ثوب بات جي ما بي لو دي كك كك فيت ني وا اا را كو بي لاي لو شي ني دي بيتنا بي لي دو وا بي زاي مي ده ما بامو سيت اون ني جون ني ماي شي وا اي جون ني كو اما رو جي ما بي وا
ဘောဘန်ကဂျုံတင်သွင်းမှုအတွက်ပေးနေတဲ့ထောက်ပံ့ခြင်းငွေရပ်တတ်မယ်ဆိုတဲ့ကောလာဟလသတင်းတွေထွက်နေတာကြောင့်အဲ့ဒီလိုသာရလိုက်မယ်ဆိုရင်ပေါင်ပုံဈေးတွေမစထွက်သွားနိုင်ပါတယ်။လက်ရှိမှာတိုင်းပြည်လူဦးရေရဲ့80%ခန့်လုံးဟာဆင်းရဲနွားပါမှုတွေနဲ့ရင်ဆိုင်နေကြရတာပါ။အ
ဲ့မစ်ကနေအနမကလ်မတာဟင်عم تشتغل في مطاعم
قدرنا ကပေါမုတ်စေုံတိုင်းကလဲပတ်နိုင်ခြင်းရှိတာပါအများစုကပိတ်ထားပါတယ်အစိုးရကထောက်ပံ့ခြင်းမပေးတာကနောက်ွယ်ကပြဿနာပါဒါကြောင့်မို့ခုလိုပြဿနာတက်နေတာ
ပါပြဿနာတွေရင်ဆိုင်နေရတဲ့လေဘနွန်နိုင်ငံမှာမနစ်ကလောင်စာဆီရှားပါမှုနဲ့ရင်ဆိုင်ခဲ့ရတာမှာဩဂုလမှာအစိုးရကထောက်ပံ့ခြင်းပေးလိုက်မှအဲ့ဒီပြဿနာပြေလည်သွားပါတယ်အဲ့ဒီအချိန်ကစလို့ဓာတ်ဆီနဲ့ဒီဇယ်ဆီတွေလုံလုံလောက်လောက်ရှိနေပေမဲ့ဈေးကတော့ကြီးနေပါသေးတယ်ဖေဖော်ဝါရီလအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လိုက်တာကြောင့်ကဘာတဝမ်းမှာဂျုံစည်းတွေတက်သွားကြတာကလည်းလက်ရှိလေဘနွန်မှာဂျုံနေရတဲ့ပြဿနာကိုပိုဆိုးသွားစေပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံပေါင်းကကဘာဂျုံနဲ့မှုရောစဘာစုစုပေါင်းရဲ့သုံးပုံတစ်ပုံကိုထုတ်လုပ်ကျင်းပနေတာပါ။အဲ့ဒီဂျုံနဲ့မှုရောစဘာအများစုကိုအစိုးရထောက်ပံ့ခြင်းနဲ့အရှိလေပိုင်းနိုင်ငံတွေကအများစုဝယ်ယူကြတာပါ။ကဘာတဝမ်းဂျုံရှားပါမှုတွေနဲ့ဂျုံနေရတဲ့အချိန်အမေရိကန်၊အိန္ဒိယနဲ့ကနေဒါလိုနိုင်ငံတွေကဂျုံတင်သွင်းနိုင်ရေးအတွက်လေဘနွန်အစိုးရကဆွေးနွေးညှိနှိုင်းဆောင်ရွက်နေပါတယ်ခင ်ဗျာ။တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်မှုပြည်ကနိုင်ငံတကာအာကာသစခန်းကိုရိုက်ခတ်လာနေတဲ့အကြောင်းကိုလည်းပြောပြပါမယ်။အာကာသတဲကကြည့်လိုက်တဲ့အခါအာကာသယင်မှုတွေအတွက်ကမ္ဘာမြေမှာနိုင်ငံရေးဆိုတဲ့နေကြားစီးတွေမရှိပါဘူးအမေရိကန်နဲ့ရုရှားတို့ဟာအာကာသစခန်းမှာ1998ခုနှစ်ခရဲကအတူလက်တွဲလှုပ်လာခဲ့ကြပါတယ်အမေရိကန်ဘက်အချမ်းကအာကာသစခန်းအတွက်လျှက်စစ်တာအားပေးနေသလိုရုရှားဘက်အချမ်းကလည်းအာကာသစခန်းကိုကမ္ဘာဆွဲအားကလွတ်အောင်အာကာသတဲတွန်းအားကိုထုတ်လုပ်ပေးနေပါတယ်ဒီနည်းပညာပေါင်းစပ်မှုနဲ့အာကာသစခန်းဟာလူသားတွေအတွက်ဂုဏ်ယူစရာပူးပေါင်းဆောင်ရွက်မှုဖြစ်ခဲ့ပါတယ်ရုရှားကယူကရိန်းကိုတိုက်ခိုက်လိုက်တဲ့အခါမှာတော့အာကာသထဲမှာပါနိုင်ငံရေးဆိုတဲ့နေကြားစီးတွေပေါ်ပေါက်လာတော့မှာပါလား AP နဲ့ Writer သတင်းဌာနတွေကဆောင်းပါးတွေအပေါ်အခြေခံပြီးဥတမောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
။မိုင်တန်ကအာကာသစခန်းမှာပုဂ္ဂလိကကဏ္ဍပူပေါင်းဆောင်ရွက်ရေးကအာကာသခစ်စစ်တရက်ကိုဖွင့်လှစ်လိုက်နေတဲ့အချိန်မှာရုရှားနဲ့ပူပေါင်းဆောင်ရွက်ရေးကတော့ယူကရိန်းစစ်ပွဲကြောင့်နောက်ပြန်ဆုတ်သွားလိမ့်မလားဆိုရင်နေရပါတယ်။ Item Space Company ကပုဂ္ဂလိကအာကာသရင်မှုတွေကြီးပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာနိုင်ငံတကာအာကာသစခန်းကို AB လ9ရက်နေ့ကရောက်ရှိလာကြပါတယ်။စခန်းမှာရှိရကြနေထိုင်ကြပြီးတိတ်ပါနဲ့ဇီဝဆေးပညာဆိုင်ရာသူတေသနာပေါင်းဒလာစင်လောက်ကိုဆောင်ရွက်ကြပါပါ။ Axiom Space Company ကပုဂ္ဂလိကအာကာသစခန်းကို2024ခုနှစ်မှာစတင်တည်ဆောက်ဖို့စီစဉ်ထားပါတယ်။သူတို့ကိုဘီလီယံတစ်သိန်းကြီး Elon Musk ရဲ့ဒုံးမြာကုမ္ပဏီ SpaceX ကပို့ဆောင်ပေးခဲ့တာပါ။ SpaceX အတွက်ဒါဟာပထမဦးဆုံးပုဂ္ဂလိကအာကာသယာဉ်မှူးတွေကိုပို့ဆောင်ပေးတာလည်းဖြစ်ပါတယ်။အရင်ကတော့NASA အာကာသယာဉ်မှူးတွေကိုပဲပို့ဆောင်ပေးခဲ့တာပါ။အာကာသစီးပွားရေးလုပ်ငန်းတရအတွက်အဓိကခြေလှမ်းတစ်လှမ်းကိုလှမ်းလိုက်တာပဲဖြစ်တယ်လို့ Axiom Space Company, SpaceX နဲ့ NASA တို့ကပြောကြပါတယ်။ဒီဖက်ကိုစပိန်နိုင်ငံဘွားတခင် NASA အာကာသယာဉ်မှူး Michael Lopez Alegria ကဦးဆောင်လာခဲ့တာပါ။ဒီဖက်မှာစီးပွားရေးလုပ်ငန်းရှင်၃ယောက်ကတယောက်ကိုအမေရိကန်ဒေါ်လာ55တန်း NASA ကိုပေးပြီးလိုက်ပါခဲ့ကြပါတယ်။အဲ့ဒီတော့ကတော့ကနေဒါကစီးပွားရေးလုပ်ငန်းရှင်လူမှုကိစ္စများလူရှင်အသက်52နှစ်အရွယ်မတ်ပေတီအမေရိကန်ကအင်ဂျင်နီယာစီးပွားရေးနဲ့ဤပညာဆိုင်ရာလုပ်ငန်းရှင်အသက်80ကျော်လာရီကွန်နော်အစ္စရေးနိုင်ငံကယင်းနှိမ့်ချုပ်နာမှုလုပ်ငန်းရှင်လူမှုလူရှင်64နှစ်အရွယ်အီဒန်စတစ်တို့ဖြစ်ကြပါတယ်ဒီအာကာသခီးစဉ်အတွက်သူတို့ဟာနာယီ1000စီလေ့ကျင့်ခဲ့ကြရပါတယ်အာကာသခါမှာတော့နိုင်ငံတကာအစိုးရအာကာသအစီအစဉ်အရအာကာသယာဉ်မှူး9ယောက်လုံးလုံးနေကြပါတယ်အမေရိကန်3ယောက်ဂျာမန်1ယောက်နဲ့ရုရှား3ယောက်ပါနိုင်ငံတကာအာကာသစခန်းကိုရုရှားနဲ့အမေရိကန်တို့ပူးတွဲတည်ဆောက်ခဲ့ကြတာဖြစ်ပါတယ်အာကာသစခန်းရဲ့ NASA ဘက်ခြမ်းမှာသူတို့ကနေထိုင်ကြမှာဖြစ်ပြီးရုရှားဘက်ခြမ်းကိုသွားဖို့တော့ရုရှားအာကာသယာဉ်မှူးတွေရဲ့ဖွင့်ပြချက်တို့ပါတယ်အာကာသစခန်းကို2030ခန့်ဥရောပဂျပန်ကနေဒါတို့လိုပဲ NASA ကဆက်ပြီးရှိနေစေချင်ပါတယ်ရုရှားကတော့မူလသဘောတူညီချက်2024တဲ့ပို့ပြီးဂတိကဝတ်ပြုမထားသေးပါဘူး။1998ခုနှစ်နိုဝင်ဘာလ20ရက်နေ့မှာနိုင်ငံတကာအာကာသစခန်းကိုရုရှားရဲ့ပရိုတွန်လုံးပြန်ကတည်ဆောက်သွားပြီးအာကာသတဲကိုလွတ်တင်လိုက်ရာကအာကာသတွင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုစတင်နိုင်ခဲ့တာပါ။နောက်ဆက်နှစ်အကြာ2020ခုနှစ်မေလမှာ Space Trust အဖွဲ့ကနမီရတ်ဆလင်းကအခုလိုပြောပါတယ်
The view of Earth from space, or the overview effect, has always inspired astronauts.
အာကာသရေကနေကမ္ဘာမြေကိုမြင်လိုက်ရရဲ့မြင်ကွင်းဒါမှမဟုတ်လွှမ်းခြုံကြည့်နိုင်တဲ့တက်ရောက်မှုကအာကာသယာဉ်မှူးတွေကိုအမြင်နိုးကြားစေခဲ့တာပါ။အဲ့ဒါကတော့တခြားမဟုတ်ပါဘူး။အာကာသရေကနေမြင်ရတဲ့အခါမှာကမ္ဘာကြီးကငငယ်ကြီးဆိုတဲ့နေသားစီးပြီးမရှိတော့တဲ့ကမ္ဘာဖြစ်သွားတာပါပဲ
။ဒါပေမဲ့ယူကရိန်းကိုတိုက်တဲ့ရုရှားစစ်ပွဲကအာကာသအစီအစဉ်တွေအပေါ်လဲကြရိုက်ရိုက်လာခဲ့ပါတယ်။အမေရိကန်ကပို့ပေးနေတဲ့ရုရှားဒုံးမြန်တွေကိုမပို့တော့ဘဲရပ်ပစ်မှာဖြစ်တဲ့အတွက်ဆုံးမကြီးတွေလို့အမေရိကန်အာကာသယာဉ်မှူးတွေကတပြက်စီးစီးပြီးအာကာသကိုသွားကြရလိမ့်မယ်လို့ရုရှားရဲ့အာကာသရေးရာဌာနညွှန်ကြားမှုဒီမီထရီရိုဂိုဇင်ကပြောပါတယ်။ NASA ရဲ့အုပ်ချုပ်ရေးဘူးဘယ်နက်ဆန်ကတော့အခုလိုပြန်ပြောပါတယ
် That's just Dimitri Rogozin. He spouts off every now and then but
Dimitri Rogozin ကပဲပြောတာပါသူကအခုတမျိုးတော့ကြတမျိုးလေးထုတ်နေကြဗျနောက်ဆုံးတော့ကျွန်တော်တို့နဲ့အလုတ်လုတ်ဖြစ်တာကြီးပါပဲရုရှားရဲ့အရက်ဖတ်အာကာသအစီအစဉ်မှာလုံနေကြတဲ့တခြားလူတွေကတော့ပညာသည်တွေပါအမေရိကန်အာကာသယာဉ်မှူးတွေအမေရိကန်အာကာသမစ်ရှင်အဖွဲ့တွေနဲ့သူတို့ကစီးကြက်မလွတ်ခဲ့ကြပါဘူး
လူကိုစီဟာနိုင်ငံတကာအာကာသပူးပေါင်းဆောင်ရေးအစီအစဉ်ကိုအဆုံးသတ်ဖို့များတိုက်တွန်းနေသလားလို့အများကစိုးရိမ်နေကြပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။မကြာခင်မှာအိန္ဒိယအိန္ဒိယနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးသွားပါအောင်မယ်
။ UN မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
တော်ရှင်တို့ခုနားဆင်ကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုံးလင်းချက်တွေပါခင်ဗျာအခုဆက်ပြီးတော့ကဘာကြီးပူနွေးမှုကကျောင်းမီးသွေးကိုမိခိုအားထားနေရတဲ့အိန္ဒိယကိုအခက်ကြုံစေတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ်။လူတွေဆက်ပြီးအသက်ရှင်နေထိုင်နိုင်တဲ့ကမ္ဘာကြီးဖြစ်အောင်ကမ္ဘာပူနွေးမှုဖြစ်စေတဲ့ကျောင်းမီးသွေးအသုံးပြုတာရပ်ပြစ်မှဖြစ်တော့မယ်ဆိုတဲ့ကုလသမဂ္ဂကအစီရင်ခံစာကြောင့်ကျောင်းမီးသွေးကိုအဓိကအားကိုးနေရတဲ့အိန္ဒိယနိုင်ငံမှာစွန့်အင်ထုတ်လုပ်ရေးအခက်ကြုံနေရပါပြီ။ကမ္ဘာမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တတိယအများဆုံးထုတ်လုပ်နေတဲ့အိန္ဒိယမှာတန်းနဲ့ချီတဲ့ပြည်သူတွေနဲ့နိုင်ငံစီးပွားရေးအတွက်ကျောင်းမီးသွေးကိုအားထားနေရတာပါ။ဒါပေမဲ့လည်းကြောင်မီးသွေးတွေနေရာမှာတန့်ရှင်းစွန့်အင်အစာထိုးပြောင်းလဲဖို့ဖြစ်နိုင်ခြေရှိပါတယ်လို့ကြွန့်ကျင်သူတွေကထောက်ပြကြပါတယ်။ AFP သတင်းဆောင်ပါကိုအခြေခံပြီးနားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့လူရေတန်ပေါင်း1400ဝန်းကျင်အတွက်ရက်စစ်တပ်အား90ရာခိုင်နှုန်းကိုကြောင်မီးသွေးကနေထုတ်ယူနေတာပါ။ဒါပေမဲ့လည်းကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုများလာတဲ့ကြောင်မီးတွေကိုဒီအတိုင်းဆက်အသုံးချနေမယ်ဆိုရင်တော့လူနေလို့မရနိုင်လောက်အောင်အပူချိန်မြင့်တက်မှုနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကလက်သလောထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ရည်မှတ်ချက်ကလည်း2030ခုနှစ်အရမှာလက်ရှိထက်တန့်ရှင်းစွမ်းအင်နှစ်ဆထုတ်ယူဖို့ပါ။ပြီးခဲ့တဲ့ဆယ်စုနှစ်ထဲပြန်ပြည့်မြဲစွမ်းအင်ထုတ်ရေးကုန်ကျစရိတ်တွေက90ရာခိုင်နှုန်းအထိကျဆင်းလာပေမဲ့စွမ်းအင်ကဏ္ဍကိုအဲ့ဒီဖက်ပြောင်းတဲ့နေရာမှာဒေါ်လာဘီလီယံရာနဲ့ချီရင်းနှီးဖို့လိုအပ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်။တွင်ထွက်လောင်စာထုတ်ယူမှုထိန်းချုပ်ရေးအဖွဲ့ကသုတေသီဟာဂျစ်စင်ကအခုလိုပြောပါရယ
် India has shown in many ways that both sustainable development
ပြည်ပြည်နေဆွမ်းအင်ထုတ်ရေးဘက်ကိုအိန္ဒိယကပြောင်းလဲမယ်ဆိုရင်ဖြစ်နိုင်ချေတော်များများရှိပါတယ်လက်ရှိအိန္ဒိယရဲ့ဆွမ်းအင်40ခန်းလုံးကတွင်ထွက်လောင်စာတွေကလာတာမဟုတ်ပါဘူး2030ခုနှစ်အရောက်မှာအဲ့ဒီကဏ္ဍက50ရာခိုင်နှုန်းအထက်ကိုကျော်လွန်သွားနိုင်မယ်လို့ကျွန်တော်ကတော့ခိုင်မာယုံကြည်ထားပါတယ်
ဒါပေမဲ့လည်းအိန္ဒိယရဲ့စွမ်းအင်လိုအပ်ချက်ကလာမယ့်အနည်း20အတွင်းအခြားနိုင်ငံတွေထက်ပိုပြီးတော့မြန်ဆန်လိမ့်မယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။ဒါကြောင့်လည်းကြောင်မီသွေးတွေကစွမ်းအင်ကဏ္ဍမှာဆက်ပြီးတော့လွန်မိုနေအောင်မဲ့သဘောပါ။ဧပြီလ၄ရက်နေ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ကုလအစီရင်ခံစာတစ်အရကမ္ဘာမှာလက်ရှိသုံးနေကြတဲ့တွင်ထွက်လောင်စာဆိုင်ရာမူဝါဒတွေကြောင့်ကမ္ဘာကပ်ဘေးကြီးတွေပေါပေါက်စေတဲ့အပူချိန်မြင့်တက်မှုများနဲ့ရင်ဆိုင်နေရပြီလို့လည်းသတိပေးထားပါတယ်။သက်ဆိုင်ရာတိုင်းပြည်တွေအနေနဲ့ဒီအတိုင်းပဲရှေ့ဆက်သွားမလား။ပြန်ပြင်းမြဲစွန့်ရင်ဖက်လိုက်မလားဆိုတဲ့လမ်းဆောင်လမ်းခွကိုရောက်နေပြီလို့လည်းပြောထားပါတယ်။ရှင်းနံတဘာဝတံငွေနဲ့အကြောင်းဝင်တွေကထွက်လာတဲ့ကမ္ဘာနယ်အောက်ဆက်တံငွေတွေကိုအစစ်မြစ်နင်းပညာတွေနဲ့စုပ်ယူသိမ်းဆည်းမထားနိုင်ဘူးဆိုရင်တော့စစ်မှုထွန်းကားစကာလကရှိခဲ့တဲ့အပူချိန်နဲ့တိတိတမ5ဒီဂရီစင်နီဂရိတ်ထက်မကျော်ရင်ထိန်းထားဖို့မဖြစ်နိုင်တော့ဘူးလို့လည်းအစီရင်ခံစာမှာအလေးပေးဖော်ပြထားတာပါ2023ခုနှစ်နောက်ပိုင်းကကျင်းပခဲ့တဲ့ Glasgow ကုလသမဂ္ဂဥရုညီလာခံမှာတော့ကြောင်မီသွေးတွေလုံးဝအသုံးမပြုဘူးဆိုတဲ့အကြံပြုသိမ်းချက်ကိုတရုတ်နဲ့အိန္ဒိယတို့ကဦးဆောင်ကကွက်ခဲ့တာပါ။အိန္ဒိယမှာကြောင်မီသွေးကနေလက်ရှိထုတ်လုပ်နေတဲ့လျက်စစ်စွမ်းအင်က221ဂီဂါဝါရှိတယ်လို့မဟိုလျက်စစ်အာဏာပိုင်ကပြောပါတယ်။ NDPC ဓာတ်အားပေးဆက်ရုံကမန်နေဂျာချုပ်Srinivasario ga akhu lo pyo bare
carbon trapping technology on an experimental basis we are
carbon dioxide dam we so you thain thain tha dai ni pinya go chano lo da a pe set yon takhu ma san tat ni bare aw myin me so yin no set yon a lo ma a tong pyu twa ma ba
india ga a chi song swa yin company phit de ntpc ga chaung mi twe set yon 6 khu ne dili myo ba win uttara pradesh pine re ga data re go ba swa yin re pe ni da ba NTPC စက်ရုံအတော်များများမှာလဲဖလွန်အိမ်တန်းငွေထုတ်လုပ်မှုတက်နေများရှော့ချနိုင်အောင်လို့ဆိုလာသာမုန်နည်းပညာသုံးပြီးတော့ရက်စစ်တပ်အား2500မီဂါဝတ်အထိထုတ်ယူနေပါတယ်။ကုန်စုံဆိုင်ပိုင်ရှင်ရကူရာဒါတို့လိုသေတာခဏကတော့ကြောင်မီသွေးစက်ရုံကပြရဲကြောင်းကြမ်းမရေးထိခိုက်နေရတယ်လို့အခုလိုပြောပါတယ်
။ဆိုရ NTPC ကဂျိုပါဝါပလန့်ဟမရယဟပေဘနာဟူဝါဟဲ
NTPC ဒါဘေးစက်ရုံဒီနားမှာလာဆောက်တော့စက်ရုံအတွက်ပြရဲနေရာတကာတွေ့လာနေရပါတယ်။ဆိုင်ထဲမှာလဲဖုံအလိမ့်လိမ့်တက်နေပြီးတော့အပြင်ထွက်လာရင်လဲလူတကိုလုံးဖုံတွေလူးကုန်တာပါဥက္ကမာကြောင်မီးသွေးကအဲ့လောက်အေးမပါတော့ပါဘူးသူ့ဆိုဆိုလာပြားနဲ့ဆိုင်းအင်ထုတ်လို့ရတယ်ဗျဆိုင်းအုံထဲမှာလဲဆိုလာပြားတွေအများကြီးပဲဆိုလာကနေလျှက်စစ်ဆိုင်းအင်ရမယ်ဆိုရင်ဘာလို့ကြောင်မီးသွေးတွေတုံးတော့မှာလဲကျွန်တော်တို့မှာလေထုညဉ့်ညမ်းလို့မျက်လုံးတွေဆက်ပြီးအစုပ်လဲထိခိုက်နေကြပါတယ
်လေထုညဉ့်ညမ်းမှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယမှာတွင်းထွက်လောင်စာတွေကိုဆက်ပြီးတော့အာကိုနေလို့မဖြစ်တော့သလိုတင်ကစီပွားရေးနဲ့တန်းနေချီတဲ့ဆင်းရဲနွမ်းပါသူတွေအတွက်ဈေးသက်သာတဲ့စွမ်းအင်ရမှဖြစ်လိမ့်မယ်လို့တဘာဝပတ်ဝန်းကျင်အရေးသက်ကြွလှူရှာသူတွေကရှုမြင်ပါတယ် ချက်ကနဲ့အိုရီစာတို့လိုဆင်းရဲတဲ့ပြည်နယ်တွေမှာတော့ကြောင်မီသွဲတွေကိုတော့ပြည်သူတွေကအဓိကအားထားနေကြတာပါ။ဝန်ကြီးချုပ်နရန္ဒရာမိုဒီကလည်း2090အရောက်မှာတော့ကပ္ပရန်ဆက်တန်းကိုတိတိတသာရှော့ချသွားမယ်လို့အခိုင်အမာကတိပြုပြောဆိုထားတာဖြစ်ပါတယ်။ရှင်မနောင်လာပါ
နောက်လောင်းတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်UA Plex application ကိုဒေါင်းလုဒ်ရယူပ
ါ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေငွေနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြေခွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ဘူးလေးရဖေုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ့်ဗဟိုဘဏ်ညွှန်ကြားချက်ကိုဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နန်ကအကူအညီတင်ဆက်ပေးထားပါတယ်ခင
်ဗျာအလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေဘူးလီယာဖယုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ်ဘူပန်ညွှန်ကြားချက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်ပြီးမလည်ပတ်နိုင်ကြသေးပါဘူးနိုင်ငံခြားကလာရောက်ယင်းနှိမ့်နှံတဲ့ကုမ္ပဏီတွေပြန်လည်ထွက်ခွာတာစက်ယုံအလုပ်ယုံအချို့ပိတ်သိမ်းတာစတာတွေကြောင့်အလုတ်ကန်ခွင်လန်းတွေရှားပါလာပြီးမိသားစုတွေရဲ့ဝင်ငွေကျဆင်းလာပါတယ်။အဲ့ဒီလိုအခြေအနေမှာကုန်ဈေးနှုန်းတွေကလည်းဇက်တိုက်တက်နေပါတယ်။အထူးသဖြင့်လောင်းစားဆီဈေးနှုန်းနဲ့အခြေခံစားကုန်ဈေးနှုန်းတွေဟာသုံးဆလောက်မြင့်တက်လာတာကိုကြုံတွေ့နေရပါတယ်။လျှက်စစ်မီကပုံမှန်မရတဲ့အပြင်စီးပွားရေးကဏ္ဍရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာအခုထိပုံမှန်အနေထားပြန်မရောက်သေးပါဘူး။ဒီလိုအချိန်မှာဘိုးပန်ရဲ့ထုတ်ပြန်ချက်တစ်ခု2021 AB 3ရက်နေ့ကထွက်လာပါတယ်။အဆိုပါထုတ်ပြန်ချက်မှာပြည်ပကရတဲ့နိုင်ငံခြားသုံးငွေအမေရိကန်ဒေါ်လာကိုလက်ဝယ်ထားခွင့်မပြုဘဲတရက်အတွင်းသတ်မှတ်ထားတဲ့နှုန်းတိုင်းကြက်ငွေနဲ့လဲလှယ်ရောင်းချရမယ်လို့ဖော်ပြထားတာတွေ့ရပါတယ်။ငွေလဲနှုန်းကိုလည်း1850ကျပ်လို့ပုံသေးသတ်မှတ်ထားပါတယ်။ဒီဘိုးပန်ထုတ်ပြန်ချက်ဟာပို့ကုန်သမားတွေနဲ့အမေရိကန်ဒေါ်လာလက်ဝယ်ရှိသူတွေကိုထိခိုက်နိုင်တယ်လို့ ARD သတင်းဌာနက AB 4ရက်နေ့မှာရေးပါတယ်။ပို့ကုန်သမားတွေကဒေါ်လာကို2000ကျပ်နဲ့တွက်ပြီးအယောင်းဝယ်လုပ်ထားကြတာဆိုတော့လောလောဆယ်ဆယ်ရာခိုင်နှုန်းလောက်ဆုံးကျုံးသွားပြီလို့လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကို ARD သတင်းမှဆက်လက်ဖော်ပြထားတာတွေ့ရပါတယ်
။ဒါ့အပြင်ဂျပန်တန်ယုံနဲ့စင်ကာပူတန်ယုံတို့ကလည်းဒေါ်လာကနေကျပ်ငွေပြောင်းမဲ့ဗဟိုဘဏ်ရဲ့မူဝါဒအသစ်မှာသူတို့ရဲ့ကုမ္ပဏီတွေစီးပွားရေးအဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတဲ့ထုတ်ပြန်ချက်တွေကိုလည်းတွေ့ရပါတယ်။ဒီ Diplomat Magazine ကြီးကလည်းတနိုင်ငံလုံးမငြိမ်မသက်ဖြစ်နေချိန်နဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအချိန်ညှင့်လာချိန်မှာပဲမြန်မာစစ်ကောင်စီဟာတော်လှန်ရေးနဲ့ဆက်ဆက်တဲ့နိုင်ငံခြားငွေကြေးတွေကိုထိန်းချုပ်နိုင်ဖို့ပုံမိုတင်းကျပ်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဝေဖန်ရေးသားပါတယ်။ဗဟိုဘဏ်ရဲ့စနစ်မြင့်ဆောင်2022ထုတ်ပြန်ချက်ကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မြန်မာစီးပွားရေးပညာရှင်တဦးကတော့အင်ပက်ကတော့ဘယ်ဘက်ကမှမကောင်းဘူး flat rate အပြေလောက်တာကဘာမှာဘယ်မှာမှမရှိတာ trade မှာအတော်ထိမယ်ငကိုကလေးက export ကကျနေတာ import ကလည်းကန့်တက်တာအတော်များနေတော့ market rate ထက်နည်းပေမဲ့အဆင်မပြေစက္ကစအတွက်လည်းဘယ်ဘက်ကမှအကျိုးမရှိဘူးဘာအတွက်လောက်ကလေးဆိုတာစဉ်းစားလို့ကိုမရဘူးအဓိကအစိုးရစီမှာ FE ငဲနေလို့ဒေါ်လာအကောင့်နဲ့ပတ်စံမထားဘဲအတင်းရောင်းခိုင်းတာဖြစ်နိုင်တယ်နောက်တစ်ခုကနိုင်ငံသားနဲ့ဓာတ်ရိုက်ချိတ်ပြီးငွေချေးတာ Visa Master အဲ့ဒါတွေကိုလည်းကန့်တတ်ချင်တာဖြစ်မယ်ထင်တယ်။ကျွန်တော်အမြင်ရတော့အပိတ် close economy လုပ်ရင်လုပ်မလုပ်ရင်ပြန်ဖွင့်ရမယ်ထင်တယ်။ရေရှည်တော့ flat rate နဲ့သွားလို့မရဘူးလို့ဆိုပါတယ်
။စစ်တပ်ကအာဏာသိမ်းတဲ့အချိန် မတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြည်ပကယင်းဤမြုံနာမှုတွေမြန်မာနိုင်ငံတွင်ဝင်ရောက်လာဖို့တွန်းဆုတ်နေချိန်မှာအခုထွက်ပေါ်လာတဲ့ဗဟုပိုင်းအမိန့်ညွှန်ကြားချက်စနစ်မြင့်ဆောင်2022ဟာကြီးမားတဲ့အတားအဆီးဖြစ်လာနိုင်စရာရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဖေဖော်ဝါရီလကနေ2022ဇန်နဝါရီလကုန်အထိတစ်နှစ်တာအတွင်းနိုင်ငံခြားယင်းဤမြုံနာမှုအမေရိကန်ဒေါ်လာ3.62ဘီလီယံကျော်ဝင်ရောက်ခဲ့ပါတယ်။ဒါ့ပြင်မြန်မာနိုင်ငံကနေရန်နာပိတ်သိမ်းထွက်ခွာသွားတဲ့နိုင်ငံခြားယင်းဤမြုံနာမှုကုမ္ပဏီစီမံကိန်းတွေရဲ့တန်ဖိုးအားလုံးကိုပေါင်းရင်အမေရိကန်ဒေါ်လာ4ဘီလီယံကျော်အထိရှိခဲ့တယ်လို့ ISP မြန်မာကဖေဖော်ဝါရီလ4ရက်နေ့ကဖော်ပြခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းဤမြုံနာမှုတွေကိုကြည့်ရင်83,000,000ကျော်ဟာတရုတ်ရဲ့ယင်းဤမြုံနာမှုတွေဖြစ်ပြီးကျန်28,000,000ကျော်ကဂျပန်၊စင်ကာပူ၊ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကဖြစ်တယ်လို့ ISP မြန်မာကဖော်ပြထားပါတယ်
။အာဏာမသိမ်းမီကာလနဲ့နှိုင်းရှင်ရင်တရုတ်ယင်းနှိမ့်နှံမှုဟာ6ဆနီးပါးတိုးလာတယ်လို့လည်း ISP မြန်မာကထောက်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့အများဆုံးယင်းနှိမ့်နှံတာဟာစွမ်းအင်ကဏ္ဍမှာဖြစ်ပြီး2020နဲ့2022အတွင်းမှာအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်ယင်းနှိမ့်နှံခဲ့ပါတယ်။ဒီနေရာမှာသတိပြုရမှာကလာရောက်ယင်းနှိမ့်နှံတဲ့နိုင်ငံကဘယ်နိုင်ငံတွေလဲ။ဘယ်ကဏ္ဍတွေမှာအများဆုံးယင်းနှိမ့်နှံတယ်လဲ။တဘာဝပတ်ဝန်းကျင်ကိုအလေးထားသလား။အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာသလားဆိုတာပါပဲ။တန်ရာဇာတကိုခေါင်းပုံဖြတ်အမျက်ထုတ်မဲ့ယင်းနှိမ့်နှံမှုတွေနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာမှုမရှိပဲဒေသခံပြည်သူတွေရဲ့လူနေမှုဘဝတိုးတက်မှုကိုအထောက်အကူမပြုတဲ့ယင်းနှိမ့်နှံမှုမျိုးတွေဟာတိုင်းပြည်ကိုချွတ်ချုံကြစေပြီးပြည်သူလူထုကိုဆင်းရဲတွင်ပုံနှက်စေတယ်ဆိုတာအတိတ်ကစစ်အစိုးရတွေလက်ထက်မှာသင်ငန်းစာတွေရခဲ့ပြီးဖြစ်ပါတယ်
။ ISP မြန်မာရဲ့ဖော်ပြချက်ကိုကြည့်ရင်တစ်နှစ်တာအတွင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းနှိမ့်နှံမှုပမာဏတဲ့မြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာသွားတဲ့ပမာဏကပိုများနေတာကိုတွေ့ရမှာဖြစ်ပါတယ်။ကမ္ဘာပံကလည်း2022ဇန်နဝါရီလ25ရက်နေ့မှာမြန်မာ Economic Monitor ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမြန်မာစီးပွားရေးဟာ2021ခုနှစ်အတွင်းမှာ18%ကျုံသွားခဲ့တယ်။2022မှာမြန်မာစီးပွားရေးဟာ2021အနေထားတဲ့30%ပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားပါတယ်။ဒီလိုဖြစ်ရတာဟာဆေးအာဟာရသိမ်းမှုနဲ့ကိုဗစ်ကပ်ရောဂါတို့ရဲ့အကျိုးဆက်ကြောင့်လို့မြန်မာ Economic Monitor ကဆိုပါတယ်ခမ ्या
ဒီစဉ်နိုင်စီစဉ်ပြီးတော့မိုက်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခမ ्या အခုတော့မြန်မာပြည်မပေးစာများကဏ္ဍကိုတင်ပြပေးဖို့အလဲရောက်လာပါပြီမိုက်အေးတန်တာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောအားဖြင့်များရှင်ဗီဒီယိုကိုရေးလာတဲ့သောအားရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောအားရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောအားရှင်တွေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်ဒီနေ့ကမြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်21ရက်နေ့မလို့မင်္ဂလာနှစ်တစ်ပါလို့လည်းအားလုံးကိုနှုတ်ခွန်းဆက်ချင်ပါတယ်နော်။ဆူတောင်းပေးလာတဲ့သောရရှင်တွေမှာတော့စာရင်းစရာတကုံမျိုးတက္ကအငယ်ဦးလာထွန်းက VOA ခမားရဲ့မြန်မာတက္ကသိုလ်1384မှာဗရောက်ပန်းလုံမှုပြီးတော့တကြံရည်လို့ကြည်လင်အေးမြရှင်လန်းချမ်းမြေ့ကြပါစီလို့ဗရောက်ပန်းလက်ဆောင်တဲ့အတူအသက်80အဖိုးဖွားတို့ကမေတ္တာပို့သလိုက်ပါတယ်တဲ့။ဟုတ်ကဲ့ပါအငယ်အင်္ဂလိပ်ဇနီးမောင်နဲ့ဗရောက်ပန်းနဲ့အများကြီးဝင်နေတဲ့ဗရောက်ခိုင်အကြီးကြီးကင်ပြီးတော့တမျိုးရှင်ရှင်နဲ့တပ်ပုံရိုက်ပို့လိုက်တာတွေ့ရလို့တဖွဲ့သားလုံးဝမ်းသာနေပါရဲ့ရှင်။အသက်80အဖိုးကြီးဖွားကြီးလိုအင်္ဂရေးလာလို့တော်တော်လေးကိုနှူးပြူလာပဲလို့လည်းတွေးမိပါရဲ့နော်။ကျမတို့အဖွဲ့သားတွေအားလုံးကလည်းအင်္ဂလိပ်ဇနီးမောင်နဲ့အသက်ရှိချက်မှရွှေလန်းစွာနဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးလိုက်ပါရဲ့ရှင်။ဆုတောင်းပေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့အောင်ဆိုတဲ့သောရရှင်မှသူကတော့ဒီ ဆိုရှယ်မီဒီယာတွေမှာတယောက်နဲ့တယောက်ပို့လာကြတဲ့ဒီနှုတ်ခွန်းဆက်ဓာတ်ပုံလေးကိုပို့လာတာပါဒါမဲ့လေသူ့ရဲ့စာသားလေးကအတိတ်ပဲပြေဝါလုံးတော့အလုံးအတွက်လည်းမျှဝေပေးစင်ပါရဲ့နော်သူကဘရောက်ခက်တွေဝင်နေတဲ့ဒီငွေဖလားကြီးတစ်ခုနဲ့အောက်မှာစာကတော့နှစ်သစ်မှာပြောရွှင်ပါစေတဲ့ခေါင်းစဉ်တက်ထားပါတယ်ပြီးတော့နှစ်ဟောင်းကမကောင်းတော့အကုသို့များပပျောက်ပြီးတော့နှစ်သစ်မှာကောင်းကျိုးချမ်းသာကျက်စီမင်္ဂလာဖျားဖျားအဝဝပြည့်စုံနိုင်ကြပါစေတဲ့ဆုတောင်းပေးလာတာပါအလုံးနဲ့ဒီစုတောင်းလေးတွေကလို့နှစ်တမပျော်ရွှင်ပါစေမင်္ဂလာရှိတဲ့နှစ်တစ်နှစ်ကိုလည်းပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘုရားရှင်ဦးကျော်မြင့်ကလည်းမြန်မာနှစ်ဆန်းတရနေ့မှာကောင်းကျိုးချမ်းသာတွေရရှိခံစားကြပါစေချစ်မိတ်ဆွေများဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အားလုံးကိုစားကျေးဇူးတင်ကြောင်းပြောချင်ပါတယ်ချစ်ရရဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါနှစ်တကစပြီးတော့ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှဖျားကျန်းမာချမ်းသာကြပါစေတဲ့ထပ်တူပြန်ပြီးတော့ဆုတောင်းပေးပါရစေရှင်ခွန်ချောင်းတော်လဝံကတော့တင်းငိမ့်အေးချမ်းတာရတဲ့မြမနှစ်တပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေတဲ့โอเคအားလုံးအတွက်ဒီလိုတင်းငိမ့်အေးချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့ကျွန်မပြန်ပြီးတော့ဆုတောင်းနေမိပါတယ်။ Do a marathon on ကတော့ Good morning view of Burmese news တဲ့မင်္ဂလာနေ့နဲ့ခင်ဗျာလို့နှုတ်ခွန်းဆက်လိုက်ရင်ね Happy မြန်မာ New Year to you. God bless all of you တဲ့ပျော်ရွှင်ပွဲရမြန်မာနှစ်သစ်ဖြစ်ပါစေ။အားလုံးကိုဖျားသခင်ကောင်းချီးပေးပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။โอเคပြည့်ရင်ဆုနဲ့ပြည့်ပါရစေရှင်။တပါမြေဆွေတော်ရရှင်ကတော့လူကိုလူလိုမြင်နိုင်တဲ့လူပေါင်းလူလောကကြီးကိုတည်ဆောက်နိုင်တဲ့လူဆွမ်းအားအရင်းမြစ်တွေဖြစ်ထွန်းလာပါစေတဲ့နှစ်တမာဆုတောင်းလာတာပါ။မကွေးဆွေတော်ရရှင်ကလည်းမြမနှစ်ဆန်းတရနေ့မှာစာရီကောင်းကျိုးလူရာဆန္ဒတွေပြေဝါကြပါစေ VOE တဲ့။ Soul Love ဆွေတော်ရရှင်ကတော့မင်္ဂလာပါ VOE ခင်ဗျာ။မြမနှစ်တမာမြမနိုင်ငံသူနိုင်ငံသားအားလုံးစိတ်ချမ်းသာကိုချမ်းသာရှိကြပါစေ။လူရပန်းနိုင်ကိုလည်းဘေးကင်းရင်းနဲ့အမြဲဆုံးရောက်ရှိနိုင်ကြပါစေခင်ဗျာတဲ့ပြီးတော့သူကဗီဒီယိုတွေလည်းမြန်မာပြည်သူပြည်သားတွေအတွက်သတင်းကောင်းတွေအမြဲတင်ဆက်နိုင်ပါစေဗျာတဲ့ကျေးဇူးပါဗီဒီယိုကြီးတဲ့ဟုတ်ကဲ့ပါသတင်းကောင်းတွေအမြဲဆုံးတင်ဆက်ပေးကြပါရစေသူ့လိုပဲမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ချမ်းသာကိုချမ်းသာရှိကြပါစေလို့လည်းထပ်တူဆန္ဒပြုမိပါတယ်သစီစီဝင်းဆိုတဲ့တော်ရှင်ကတော့မြန်မာနှစ်တကူအခါတည်းများမှနှလုံးစိတ်ဝမ်းအေးချမ်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါဝင်းမဆိုတဲ့တော်ရှင်ကလည်းနေတိုင်းနားထောင်နေပါတဲ့အမကြီးတဲ့နှစ်တမာ view မိသားစုတွေကျမ်းမာကြပါစေလို့ဆုတောင်းပေးပါတယ်တဲ့ဟုတ်ကဲ့ပါမဝင်းမကြီးယေရှုအထူးတင်ပါရနော်ဘေးရန်ကြီးကင်းရွှေလန်းချမ်းမြေပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်ဒါ view ကိုစာရေးနေကြတော့ရှင်ဦးအောင်စာသူရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါရဲ့နော်သူကတော့ view ကိုနားဆင်ရတာအင်တာနက်ဈေးတွေကြီးလွန်အောင်ကြီးလို့မတက်နိုင်ဘူးဖြစ်နေတယ်လို့ရေးလာတာပ
ါ view ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာပါခင်ဗျာအင်တာနက်သုံးဆွဲခါနုံတစကြော်တက်သွားတော့ view ကို Facebook YouTube တွေကနေပြီးတော့နားမထောင်နိုင်တော့ပဲ podcast ကနေ download ဆွဲပြီးတော့နားထောင်နေရတဲ့ဘဝရောက်နေပါပြီခင်ဗျာဘာပဲဖြစ်ဖြစ်သတင်းတွေနဲ့အစီအစဉ်ကောင်းတွေကိုတင်ဆက်ပြီးတဲ့ view ကိုတော့အလွတ်မပြီးအမြင်နားထောင်ဖြစ်ပါတယ်အစီအစဉ်အားလုံးကိုလည်းသဘောကျနှက်သက်ပါတယ်ဘာသာယူဝါဒမတူညီမှုတွေနိုင်ငံရေးယူဆကွဲပြားမှုတွေလူမျိုးရေးအသားအရောင်ခြားနားမှုတွေကြားဖြစ်ပေါ်လာတဲ့ပြည်တွင်းပြည်ပပြိပခတွေအများဆုံးငင်းညမ်းစွာအဆုံးတတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့အဆိုတော်ချမ်းမြေအောင်ရဲ့ချစ်ချင်းလက်များကမ်းလိုက်ပါတဲ့ချင်းကိုထုတ်လွှင့်ပြပါလို့တောင်းဆိုချင်ပါတယ်စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့အပြစ်မဲ့ပြည်သူတွေကလေးငယ်တွေအဖိုးအဖွားတွေဒုက္ခအများဆုံးအဆုံးတတ်နိုင်ပါစေ VOA ဝိုင်းတော်သူဝိုင်းတော်သားမြန်မာပြည်သူပြည်သားကဘာသူကဘာသားအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ
်ဟုတ်ကဲ့စစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေလည်းအများဆုံးအဆုံးတတ်နိုင်ပါစေလို့သူ့လိုပဲဒီနှစ်တည်းမှာဆုတောင်းခြင်းပါတယ်ဒ ီကောရရှင်ကလေးပြန်ကြားရမယ်ဆိုရင်တော့ကျမတို့ VOE ကနေပြီးတော့အစီအစဉ်တွေထုတ်လွှင့်နေတဲ့နေရာမှာအခုလောလောဆယ်အစီအစဉ်တွေကြက်တဲ့အတွက်ကြောင့်မို့ကျမတို့ဒေတာသချင်းဒေလက်ဆောင်ကဏ္ဍကိုခဏရပ်ထားပါတယ်နော်ဒါမဲ့လေဒီတော်ရရှင်ဆူတောင်းပေးထားတဲ့အကြောင်းအရာလေးလည်းအားလုံးကြားစီခြင်းတို့ဒီစာလေးကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်သူကအများဆုံးငြင်းကြဲစွာနဲ့ပြိပခါရဲ့အဆုံးတက်နိုင်ကြပါစေလို့ဆူတောင်းရင်းနဲ့သချင်းတောင်းလာတာဖြစ်ပါတယ်ဒါကြောင့်မို့သချင်းလွှင့်ပေးလို့မရပါမလဲဒီစာလေးဖော်ပြလိုက်ပါရနော်သူ့လိုပဲဒေတာနဲ့နောက်ထပ်တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါလိမ့်ရှင်အမေရိကန်ပြည်အောင်စု Fort Wayne ကမက်ခင်ဆန်ရယ်ဖြစ်ပါတယ်မေးသနာကြောတဲ့သတင်းနာထောင်တာတည်းမပြတ်နားထောင်တဲ့ပရိသတ်တူပါနှစ်ပေါင်း30ရှိပါပြီအခုကျမခမွေးရဲ့ဝင်းနေကဧပြီလ29ရက်နေ့ပေါ်တယ်ဝင်းတဲ့တစ်ချိန်လေးတပုတ်တောင်းကြပါလိမ့်ဦးဝင်းနိုင်ဦးအသက်63နှစ်ဝင်းနေအတွက်စစ်စနီးခင်ဆန်ရယ်ပါတယ်မမေးပါနဲ့ကျေးဇူးပါဆိုတော့ဒေတာလာပါရင်တစ်ဖက်လုံးစိတ်ချမ်းသာပျော်ရွှင်ကြပါစေဆိုပြီးလဲဆုတောင်းပေးလာပါရင်ဟုတ်ကဲ့ပါအမခင်ဆန်းရယ်အခုလိုမျိုးနှစ်ပေါင်းများစွာအားပေးလာတာကျေးဇူးပါနော်ဒေတာချင်းတောင်းလာတာလည်းကျေးဇူးပါဒါပေမဲ့ဒီမှာအာနာမီယာကကျမတို့အတန်တွင်းအစီအစဉ်ခဏတချို့အစ်စ်ထက်ထည့်ထားလို့အချိန်ကျက်ပြီးတော့ဒေတာချင်းခဏကိုလောလောဆယ်ခဏရပ်ထားရဲဆိုတော့ပါအမကြီးဒါကြောင့်မလို့စာလေးတော့ဖော်ပြပေးလိုက်ပါရင်မတောင်းထားတဲ့တချင်းလေးတော့ထုံးလွှင့်ပေးလို့မရဘူးလို့ပဲစေမကောင်းစွာနဲ့ပြန်ပြောပြောချင်ပါရဲ့နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့နော်သရရှင်ဒီပို့ပြောအကောင်းမွန်အစဉ်ဖြစ်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါရရှင်ကျွန်တော်ပြည်ဝင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်းFacebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် View မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အချင်းရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုရေဒီယိုမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VUE app နာမည်က VUE Bambi ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambi.vuenews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VUE ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းခြင်းပြုကြပါစေရှင
်။မိုက်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျ။ဒီအမေရိကန်တန်ကနေတင်းနှင်းကလေးညပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တင်းနှင်းကသုတအစီအစဉ်ကိုတင်ပြပေးပါမယ်။နိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘူးသုတရစေဖို့မညဉ့်ညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းထားတဲ့ European Union EU လို့ခေါ်တဲ့ဥရောပသမဂ္ဂအကြောင်းကိုပြောပြပေးထားပါတယ်။
ဥရောပသမဂ္ဂကိုဥရောပတိုက်ခဲမှာရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေး၊ငြိမ်းချမ်းရေး၊စီးပွားရေးစတာတွေပဲဆုံဖွံ့ဖြိုးတိုးတက်စေဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့ ARG အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။
Jadi ini mah bawa ne, faham dengan we alam ini ne. Kongsi lom tinjau bi, taru ni niara siwaye total asibu. Lune musim ne tuanya mahalasibu. Tambah apa wenjeng gu supang tinggi jabu. Tapi ni tinjau chonga lasibu. Macam gua niara jenji muda le chongsan ne bawa sekarang gu. Di sana lain jabu surai ye jadi kalle, jadi kah bawa mai. Ini yang maro kebangsaan demokrasi pasal ini nyincang ye, cama ye, jinya ye, yang di uru cinta ye lengan we ekor gua, bambu kuni sana lawai. Jadi aku masih cipia nampai ni juga sapi, silong nyote uyopan lengan we alon subang pawane apa esiji cukup cina ibu, sesama piat juban kejarah bang. Pertama zaman seni nenek, siapa ye pukau sahaya mulai lusa mai mu, tetangga yang asal sekolah ma, European Economic Community (EEC) lo kore, uyo pas siapa ye saya lemu kuai sigo, Belgium, Germany, Jende, Italy, Luxembourg, Netherlands, sade nengen caw nengen nene sade curang kebare. Eina uyo pas nengen we amya siapa we lajapi, tetangga yang kuasa tunggu nene maro. European Economic Community (EEC) gani, European Union (EU) sobi apa ini jangan lekemar. Nampaknya segunen Januari 30 ini maro United Kingdom (UK) ha EU apa gani nautui kemar. Aku lolo semaro uyoba sama gama apa wenengan mau nasek kena nengan siwar. Eri nengan wigaro Austria, Belgium, Bulgaria, Croatia, Cyprus, Czechia. Denmark, Estonia, Finland, Biente, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden, Pichavare. Uyoba Tamekaya, Tiyoyen Bada Zagaguro, Nasel Linu Tamachavare. Uyoba Tamekaya, Bungwiji, Sine Achille, Jurongwigo, Tatangu Yakuse, Gugunema, Tamat Gentongevare. Apoining and a second nanga, Sakuning a high, Jurongwiji, Sineko, Donswe Javare. Uyobago, Lepa Dwareka, Uyoba Tamekaya, Shangan, no Kore, Visago, Shoutan and Biro, any visa shiye, Tamatare, Uyoba Tameka, Apoining and Chugu, Dita and Visa, Chayus Yamluwe, Dwala and Mala. Uyoba Tameka Ma, Uyoba Baliman, Uyoba Gonsi, Uyoba Tameka Gonsi, Uyoba Gomishin, Uyoba Bahuban Bawin, Sima Ocho Musaya Ganadi Sangagu Shibare, Uyoba Tameka, Diga Jazo Manangi Dongu Pite, Uyoba Baliman, Uyoba Gonsine, Uyoba Gomishinoma, Okata Uzi Tashibi, Ilu Yelungan Dawinigo Usan Logan Zavare. EU Uyoba Tameka Ha, Uyoba Tahuan Pianle Dimye Ye, Ningjan Ye, Democracy Ye Ne Lu Kun Ye Lo Shamu Ye Dwe, Nova Ningjan Ye Sigo, Natang Senekunema, Yashi Ye Nashi.
Manyun Yolin Season Decided Drenega Tuda Assisting or Nasing Yarabakna, Akusa Vido Kabatalaga, Tulu Chaja Drenego Latin Jabiwa Ome, Brazilanga Rio de Janeiro Muma, Sumpi Kantaya Lu. แกอยู่ท่าได้คุยกันในกองหาเดต้าดรีนในออนไลน์มานำไปจดจ่าหรือจ่ายเงินอะไรจำนี้ในงานบาลีมีโอกาสได้ใช้ออกมากระบะแต่จีโซกอริลามยาวุ่นจีแต่ชาวสังหารในปีมุนิโกอีพีนั้นสตงเงินในการจิมปาเกจาวะเลยที่โลกบาลล้วงกับทุกชาติดรีนในโกกุญแจเนี่ยมาเข้มชิดทุกวันเต็มจ่าไปทาวะเลยเนี่ย
ประเทศนี้เนี่ยวิวที่จะเนื้อมีมาสุดเด็ดขนาดยาลุเทียร์ใช้คุกลิ้นนะก้าวฮะที่ตั้งไว้เนี่ยออนไลน์มาในเมจอจ้าลุใจมีอะไรบ้างเจ้าอุลิบิอาลุในเมจอจ้าลุใจมีอะไรบ้างวิวกาวนาโจจงอาเซสกันตะกุกุในทางสกุกุนิกาที่ยาวิเนี่ยอันนี้เป็นยาลากีราวะไอสักครั้งก็เยมู คริสเตียโนโอลิเวียก็เสกุสาวชาวปีชาบิโรตุนเนเมปีชาเกวารีไอริเชงเกรกาตุตะเคนเตนากูตะกาวกาไลนิเกบิโรเฮเตฟรากูเลวินชาบารีตุนเยอิสตอกรัมอะเคาท์มาโรเฮเวซงเนคุยกลีเยปงเนวิดีโอกูฟอลโลวาเมซาวจีดูลีรางเวจอชิบารีนอกจากคุยลีรางกาโรกาลาเมลูลูคอบีตุนเยอมุยอญูยองซาวปีชาเรเนเมเลผิดบารีตะยายะเนเยดิคุยลีกูโรปิเกเรเนกา มีแต่จะพูดกับเขาอยู่มือซ้ายเกล้าวะแต่สัตว์ในชีวิตที่เจอที่คุยในอินสตาแกรมอะเคาท์มาอันนี้สังเกตุฟอลโลว์ก็นับตั้งคนเราเราชิบาร์เอง Caramello Ligaro at that TV Pitata, Olivia Lam at Tetuavi Mele, Online Mama, Yabongi Shabwe, Lushamu, and Mumune, Sion Losomu, Tomiago, Losam Nivarishan.
Germany Nayan Bali Yoga Delay Sayoma, Kaba, the Gizon, Gorilla Yawin here at that Chosan Hanji Munigo, April Satoyaniga Jimbagare, Africa Dai and Alpha, a name by the Darima Tuyare, Western Lowland Gorilla Riha, Bowman Archie Dore Masui, Pemia at that, a name Lise Lauti Ben Niali Shibio, at that Chosan Aniha, a loon two jar at the Dampshi Barello, Bali Delay Sayon Dawin Shidu Duga Piovare, two Mune Gegoro. Tamine, Dengari, Hindi Hiyadui, Blueberry Dene, Panditare, Game of the Long Pandi Begerava, Western Lowland Gorilla Riha, Duroya, the Bawa, the Jem Yeri, let the PV Jimmyang Labio, Yodon Piaquerome, and the Anele, Yinsai Niar Elu, Palin Delays and Yunga Piovare.
ပထမဦးဆုံးအာကာသရဲ့လူသားတွေပြောနိုင်ကြတာ68မိနစ်အချိန်မှအနေနဲ့တူကီနိုင်ငံအာရာနာမျိုးကကပတ်အသားပြား 20 ခန်းနိုင်တဲ့ပစ္စည်းတွေထည့်သွင်းချပြီးတော့အာကာသတွေကပြင်းထန်တဲ့ရာသီဥတုတန်းကိုခန်းနိုင်အောင်အထူးပြုလုပ်ထားပါတယ်။အေလီယန်ဓာတ်ငွေထည့်ထားတဲ့ဘောလုံးတစ်ခုနဲ့တွဲချီလွတ်တင်ခဲ့ပြီးတော့ဘောလုံးကသုံးနာရီအကြာမှာအမြင့်မှန်25မိုင်လောက်ထိပြန်တန်းခဲ့ပါတယ်။အဲဒီနောက်ဘောလုံးပေါက်သွားပြီးလွတ်တင်တဲ့နေရာကနေ85မိုင်အကွာပင်လယ်ထဲပြန်ကျခဲ့ပါတယ်။အခုတစ်ခေါက်မအောင်မြင်ခဲ
12ရက်နေ့ကအာကာသတွေကိုပထမအဦးဆုံးရောက်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂကအဲ့ဒီနေ့ကိုနိုင်ငံတကာအာကာသခီးသွွားနေ့အဖြစ်သတ်မှတ်ထားပါတယ်။အာကာသရဲ့နယ်နိမိတ်အစအတိအကျမရှိပေမဲ့လို့လေကုလသမဂ္ဂကကမ္ဘာပြင်ကနေ66မိုင်အထက်လေယာဉ်တွေမပြန့်တမ်းနိုင်တဲ့နေရာကနေအာကာသစတင်တယ်လို့သတ်မှတ်ထားပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းကကလကတာမြို့မှာ HIV ပိုးရှိသူတွေစုပေါင်းပြီး Coffee Positive နာမည်နဲ့ပထမဆုံး Coffee ဆိုင်လေးတစ်ခုဖွင့်လှစ်ထားပါတယ်။ HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံပိတ်ပင်မှုတွေကြားကပဲငွေကြေးအရကိုဘသာကိုရည်တည်အားကိုးနိုင်ဖို့နဲ့ဘဝရည်တည်ရေးအတွက်ရည်ရွယ်တာလည်းဖြစ်ပါတယ်။2018ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးတော့ HIV ပိုးရှိသူလူငယ်9ယောက်နဲ့စတင်ခဲ့တာပါ။မြေပိုင်ရှင်တွေကနေရာမပေးတာကအစCOVID-19 ကာယောဂါကာလအတွင်းအခက်အခဲမျိုးစုံကိုဖြတ်သန်းခဲ့ရတာပါ။ဆိုင်မှာလာရောက်စားသုံးသူတွေကိုဆိုင်ရဲ့ကျင့်ဝတ်အရသူတို့ရဲ့ဝန်ထမ်းတွေဟာ HIV ပိုးရှိသူတွေဖြစ်ကြောင်းအသိပေးပါတယ်။တချို့တွေကတော့အဲ့ဒီလိုအသိပေးလိုက်ရင်ယုံကြည်မှုကင်းမဲ့သွားတတ်ကြပေမဲ့လည်းတချို့တွေကတော့လက်ခံပြီးကျေနပ်ကြပါတယ်။
ပဉ္စဉျာနဲ့မခင်ဖြူထွေးတို့တင်ဆက်တဲ့ကဘာပြွာထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American အတန်ကတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးပါမယ်။စစ်ကောင်စီကဒီကနေ့လွတ်လိုက်တဲ့အကျဉ်းသား1600ကျော်ထဲမှာရာဇဝမှုကျူးလွန်သူတွေကိုလွတ်တာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေမပါသလိုလွတ်လပ်တဲ့အထက်မှာနိုင်ငံသားတွေပါဝင်ပေမဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပါမောက်ခရှောင်းတန်နယ်မပါဘဲနိုင်ငံရေးအမှုနဲ့ဆန္ဒပြကန့်ကွက်သူတွေလည်းလွတ်လိုက်တဲ့အထက်မှာမပါဘူးလို့အင်းစိန်အကျဉ်းထောင်အရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်လွတ်လိုက်တဲ့အထက်မှာကိုသားချင်းပါမလားလို့အင်းစိန်အကျဉ်းထောင်မှလာဆောင်ကြတဲ့မိသားစုတွေက100ကျော်ရှိပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအရှေ့တောင်အာရှနိုင်ငံများရဲ့ခေါင်းဆောင်တွေကိုလာမယ့်မေလ12နဲ့13တို့မှာအင်ရှင်အဖြစ်တွေ့ဆုံမှာဖြစ်ကြောင်းအင်ဂျူရောကစနေနေ့ကပြောပါတယ်။ဒီစိတ်တည်ညီလာခံဟာအမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ကြာအထိမ်းအမှတ်ဖြစ်သလိုအရှေ့တောင်အာရှရဲ့ခိုင်မာအားထားရတဲ့လို့ဖော်ကံမဲ့အဖြစ်ဆောင်ရွက်ရေးဟာဘိုက်ဒန်ဟဲရစ်အစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့အင်ဂျူရောပြောခွင့်ရဂျန်ဆာကီကစနေနေ့ကပြောပါတယ်ခင်ဗျ။ဗာတီကန်Saint Petersburg မြန်မာစနေနေ့ကကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်း Ukraine အရေး Palestine အရေးကိစ္စတို့အပြင်မြမအရေးကိစ္စအတွက်ပါပိုယဟမင်းကြီး Francis ကဆုတောင်းပေးခဲ့ပါတယ်ခင်ဗျာဒ ဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချမ်းနဲ့တီယန်ဝမ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ
This program has come to you from the Voice of America, Washington.